2003ခုနှစ်မေလ30ရက်ဒီပရင်အရေးအခင်းကြီးဖြစ်ပြီးကြတဲ့ကအာဏာပိုင်တွေဖမ်းဆီးထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့နေအိမ်အကျယ်ချုပ်တပ်တန်းဟာမနေ့ဖြန်မေလ28ရက်နေ့မှာ9နှစ်ပြည့်တော်မှာဖြစ်ပါတယ်ဒေါ်အောင်ဆန်းစုကြည်ကိုအာဏာပိုင်တွေကဆက်ပြီးတော့ချုပ်ထားမယ်ဆိုရင်ဒါဟာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောကြားလိုက်ပါတယ်ဘာကြောင့်ဒီလိုပြောရတယ်လဲဆိုတာကိုတော့ကိုသိန်းထိုင်ဦးကဆက်ပြီးတော့ပြောပြပေးပါရှင
်ဟုတ်ကဲ့မြန်မာနိုင်ငံရဲ့တည်ဆဲဥပဒေအရလူတစ်ယောက်ကိုရုံးတင်စစ်ဆေးတာမျိုးမဟုတ်ဘဲနဲ့9နှစ်အထိပဲချိုးနှောင်နိုင်တယ်လို့ပြောဆိုတာမျိုးတွေရှိတော့ဒေါ်အောင်ဆန်းစုကြည်ရဲ့နေအိမ်ချေချုပ်တပ်တန်း9နှစ်ပြည့်တော့မယ့်အချိန်မှာလွတ်မြောက်နိုင်တဲ့အခြေအနေကိုတွေ့ရပါသလားဆိုပြီး NLD ပြောရေးဆိုခွင့်ရှိသူဥညံဝင်းကိုမေးကြည့်တော့ပါ
ကျွန်တော်တို့ဘာမှတော့မတွေ့ဘူးဥပဒေကြီးကတော့9နှစ်ပြည့်ပြီးဖြစ်တဲ့အတွက်ဆက်လက်ချိုးနှောင်လို့ဒီဥပဒေကချိုးနှောင်ဝင်မရှိပါဘူးမနေ့ပြန်ညနေမှာသူနောက်ဆုံးတန်းမှာဒါအော်ဒါအရနောက်ဆုံးတန်းမှာ28ရက်နေ့ညနေမှာစိတ်မှာပြီးတော့ထိသိမ်းတာမယ်ဆိုရင်တော့အာဥပဒေကိုချိုးဖောက်ပြီးထိသိမ်းတာပဲဖြစ်မှာ
ဦးညံဝင်းပြောပြသွားတော့ပါမြန်မာနိုင်ငံရှင်းနေများကောင်စီ BLC ရဲ့ထွေထွေတွင်းမှုဦးအောင်သူကတော့ဒေါ်အောင်ဆန်းစုကြည်ကိုစေဆွေးရက1985ခုနှစ်နိုင်ငံတော်နှောင့်ယှက်ဖြစ်စည်းသူများဤအန်ဒီရဲ့မှကာကွယ်စောင့်ရှောက်တဲ့ဥပဒေအရဖမ်းဆီးထားတာဖြစ်တယ်လို့ပြောပါတယ်။စဖမ်းခဲ့ကလေးကဒီဥပဒေနဲ့မညီဘူးလို့အခုလို့ထောက်ပြပါတယ်
။ဆိုတော့အဲ့ဥပဒေကအခန်း၃ထဲမှာဗာဖော်ပြထားလဲဆိုတော့ဥမာ900ဒီနိုင်ငံသားတူဟာနိုင်ငံတော်ရဲ့ချုပ်ချာအနေနဲ့နိုင်ငံတော်လုံခြုံရေးကိုဖြစ်ဖြစ်ဒီအများပြည်သူတွေအေးချမ်းသာရေးကိုဖြစ်ဖြစ်ထိပါမဲ့ပြည်လုံးမှုတစ်ခုကိုပြုလုပ်ခဲ့တယ်ကောင်းလို့ရှိကြည့်လို့နေတယ်သူတို့ပြုတ်တော့မယ်လို့ယုံကြည်လို့တဲ့အကြောင်းရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့မူလအခွင့်အရေးကိုရုပ်သိမ်းနိုင်တယ်တို့ကသူကန့်တတ်မိချမှတ်နိုင်တယ်ဒီလိုဖော်ပြထားတာဖြစ်တယ်အဲ့တော့အဓိကအဖြစ်တော့ဒီဥပဒေသဘာဝကဒီ preventive detention လို့ခေါ်ပါတယ်ဒီတိုင်းပြည်ရဲ့နိုင်ငံတော်ရဲ့အချုပ်အခြာနဲ့လူညုံရေးကိုကာကွယ်စောင့်ရှောက်ဖို့ဟန်လိုအပ်တယ်လူတယောက်ကအဲ့ဒါကိုအနှောက်အယှက်ပြီးတော့မယ်လို့အာဏာပိုင်တွေကယုံကြည်တယ်ဆိုတဲ့အခါမျိုးဒီမှာလုခွင့်ရှိတယ်ဆိုတဲ့သဘောမျိုးကိုဥပဒေကကြံရံထားခြင်းဖြစ်တယ်။ဒါပေမဲ့အခုဒေါ်အောင်ဆန်းစုကြည်ကိုဖမ်းနေကိစ္စရတော့ဖြစ်ရင်ဒီဥပဒေနဲ့စဖမ်းနေလုံးဝဆန့်ကျင်နေတယ်။ဒီဒေါ်အောင်ဆန်းစုကြည်ကတခုလုဖို့ကြိုးစားနေတဲ့အပေါ်မှာတန်မြတ်ဖြစ်လို့ဖမ်းဆီးတာမျိုးလုံးဝမဟုတ်ဘူး။အဲတော့ဒေါ်အောင်ဆန်းစုကြည်ကဒီပင်းရင်ကိစ္စနဲ့ပတ်သက်ပြီးတော့လူလူစီယုံရေးခရီးစဉ်ထွက်နေစဉ်တော်တဲမှာဒေါ်အောင်ဆန်းစုကြည်ပါတဲ့ကာရန်ကြီးကိုဒီအားလုံးတည်းအတိုင်းပဲလာအတင်းအကျအကျန်းဖက်ပြီးတော့အရိတ်ခံရထုနဲ့ခံရလုတ်ကြံခံရမဲ့လုတ်ကြံခံနေရစေအတော်တွင်းထဲမှာစုကြည်ဖန်ခံရဖြစ်တယ်အဲပြောချင်တာဒေါ်စန်းစုကြည်ကဒီပင်းဖြစ်ကြီးမှာသူကဒီနစ်နာလိုက်တဲ့ပြင်းမှုကျူးလွန်ခံရတဲ့ဆုံးရှုံးတဲ့ပုံကူတယောက်ဖြစ်တယ်သူကတခုလို့ဖို့ကြိုးစားနေမဟုတ်ဘူးအဲသူ့အခွင့်အရေးဆုံးရှုံးသွားတယ်ထိခိုက်နစ်နာသွားတယ်ကံကောင်းလို့အသက်မတည်ပဲကျန်တာဖြစ်တယ်ဆိုတော့ဒါကြောင့်ဒီစာဖမ်းလေဦးကဒီဥပဒေနဲ့လုံးဝကျိုးမွင်ဘူ
းစေဆွေရကဖမ်းဆီးထားတဲ့ဥပဒေပါပုံမှန်30အရအရေးယူခံရတဲ့သူကိုတစ်ကြိမ်မှရက်ပေါင်းတစ်နှစ်ထဲမပိုဘဲထပ်ပြီးတော့ချုပ်ရက်တဒန်တိုးနိုင်တယ်ဆိုပေမဲ့ဒီလိုတဒန်တိုးမယ်ဆိုရင်အကြောင်းပြချက်ပေးရတယ်လို့ဦးအောင်သူကပြောပါတယ်ဒီဖမ်းဆီးခံထားရတဲ့သူပုဂ္ဂိုလ်ကအပြင်မှာသူ့ကိုလွတ်လိုက်မယ်ဆိုလို့ရှိရင်နိုင်ငံတော်ရဲ့အချုပ်အခြာကိုထိခိုက်နိုင်တယ်ဆိုပြီးတော့သူ့ရဲ့လုံဆောင်ချက်တွေအရအချက်လေခိုင်မာမှဆက်လက်ချုပ်ခွင့်ကိုတင်ပြရတာမျိုးဖြစ်တယ်လို့ဦးအောင်သူကပြောပါတယ်
အဲ့တော့အခုကဒေါ်ဆန်းစုကြည်ကအိမ်ထဲမှာချုပ်ခံနေရတဲ့ဒေါက်တာမှာဒီဒေါ်ဆန်းစုကြည်ရဲ့လုံဆောင်ချက်ကနိုင်ငံတော်အာဏာနဲ့လူမျိုးကိုထိပါနေစရာအကြောင်းရှိတယ်လို့အခါမှတည်ပြီးပြနိုင်ခဲ့ဘူးဘာတစ်ခုမှထောက်ထားလည်းမရှိဘူးအချက်လေကတင်နေလို့ရမရှိဘူးမတင်မဲနဲ့တောက်လျှောက်ဖမ်းချုပ်ထားတယ်ဒါကြောင့်ဒုတိယချက်ကျွန်တော်ပြောချင်တာကတော့ဆက်ပြီးတော့စနစ်ပြီးတဲ့တက်တန်းတိုးတဲ့ကိစ္စလည်းပဲလက်ရှိဒီစဲဥပဒေနဲ့ဆက်ကျင်တယ်အဲ့တော့ဆုံးတစ်ချက်ရကျွန်တော်ပြောမယ်ဆိုရင်အခုဒီစဲဥပဒေရဆိုရင်ရပိုင်းတော်တဲမှာလည်းပဲဒေါ်စန်းစုကြည်ကိုဖမ်းဆီးထားတဲ့ကာလက9နှစ်ပြည့်သွားပြီ။ဒါကြောင့်ဒီဥပဒေရလုံးဝဆက်ချုပ်ထားရကြောင်းမရှိတော့ဘူး။ဒီ9နှစ်အထိချုပ်ထားတာကမတရားချုပ်နှောင်ဖြစ်နေပြီ။အဲ့တော့9နှစ်ကြည့်ရချိန်မှာလုံးဝလွတ်ပြေးတောင်းရှိတယ်။အဲ့လိုလွတ်မပြေးဘဲနဲ့ဆက်ချုပ်ထားရဆိုရင်တော့ဒီလက်ရှိအာဏာပိုင်တွေဟာလက်ရှိဒီစဲဥပဒေကိုချိုးဖောက်တဲ့ပုဂ္ဂိုလ်တွေရသောသားတွေချက်သွားမယ်ဒီမတရားတားဆီးချုံနှောင်မှုဆက်လက်ကျူးလွန်နေတဲ့ပုံကိုယ်တွေချက်လိုက်မယ်သူတို့မှလုံးဝတောင်းအရှိကိုကျွန်တော်ပြောချင်တယ
်ဒေါ်အောင်ဆန်းစုကြည်ကိုဆက်လက်ချုံနှောင်ထားတာနဲ့ပတ်သက်လို့မြန်မာနိုင်ငံရှိနေများကောင်စီ BLC ရဲ့ထွေထွေတွင်းမှုဥအောင်သူပြောပြသွားတော့ပါခင်ဗျ